တော်ရရှိမှာခင်ဗျာမြန်မာနိုင်ငံမှာအကြမ်းဖက်ဖောက်ခွဲတိုက်ခိုက်မှုတွေတွားရောက်လှုပ်ဆောင်မဲ့ IS မွတ်စလင်အစိုးရအဖွဲ့ဝင်ယူဆသူအင်ဒိုနီးရှားနိုင်ငံသားတူကိုမလေးရှားနိုင်ငံမှာလက်ရဖမ်းဆီးလိုက်နိုင်တဲ့အတွက်ရခိုင်ဒေသမှာဖြစ်ပွားနေတဲ့အခြေအနေတွေဟာနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့တစားစားနဲ့ပုံမှန်ပတ်သက်နေပြီဆိုတာအထင်ရှားမိမောင်းထုဖော်ပြလိုက်တာပဲဖြစ်ပါတယ်အဲ့ဒီဖမ်းဆီးခံထားရတဲ့အင်ဒိုနီးရှားနိုင်ငံသားဟာ IS မွတ်စလင်အကြမ်းဖက်အဖွဲ့နဲ့အဆက်အသွယ်ရှိတဲ့အတွက်ကြောင့်မလေးရှားနိုင်ငံမှာအဖမ်းခံထားတဲ့ခဏရောက်အုပ်စုတွေကဖြစ်ပါလေ။သူကမလေးရှားကစက်ရုံတစ်ခုမှာ2014ခုနှစ်ကတည်းကအလုပ်လုပ်ကင်နေတာပါ။မြန်မာနိုင်ငံမှာအကြမ်းဖက်လှုပ်ရှားမှုတွေလှုပ်ဆောင်မှုကြိုးပမ်းနေစဉ်ပြီးခဲ့တဲ့ဒီဇင်ဘာလအတွင်းဖမ်းဆီးခံလိုက်ရတာလို့မလေးရှားရဲတပ်ဖွဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဌာနအကြီးအကဲအယုတ်ခန်မိုင်ဒင်ပစ်ချေကပြောဆိုပါလေ။သူဟာပြီးခဲ့တဲ့နှစ်ဇွန်လကမလေးရှားနိုင်ငံကအရက်ဆိုင်တစ်ခုမှာ IS အဖွဲ့ကိုကိုးစားပြုပြီးအကြမ်းဖက်ဘုံဖောက်ခွဲတိုက်ခတ်ခဲ့တဲ့စီးရီးယားအခြေစိုက်မလေးရှားနိုင်ငံသားစစ်သွေးကြွတဦးဖြစ်သူမိုဟာမက်ဝန်ဒီဆိုသူနဲ့အဆက်အသွယ်ရှိနေသူလည်းဖြစ်ပါတယ်။သူ့ကိုအကြမ်းဖက်အုပ်စုတွေနဲ့ဆက်နွယ်ပတ်သက်တဲ့ပစ္စည်းကိရိယာတွေလက်ဝယ်ပိုင်ဆိုင်ထားရှိမှုနဲ့ဇန်နဝါရီလ4ရက်နေ့ကတရားစွဲဆိုလိုက်ပြီးဖြစ်ပါတယ်။ပြစ်မှုထင်ရှားတဲ့ဆိုရင်2009နှစ်အထိကြာခံရမှာပါ။သူကမြန်မာနိုင်ငံမှာဂျီဟတ်လို့ခေါ်တဲ့အစ္စလမ်ဘာသာရေးစစ်ပွဲဆင်နွှဲဖို့စီစဉ်ထားတယ်လို့မလေးရှားရဲတပ်ဖွဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဌာနအကြီးအကဲအယုတ်ခန်းကပြောဆိုပါတယ်။မြန်မာနိုင်ငံအနေနဲ့အရှိတောင်အာရှက IS အဖွဲ့ထောက်ခံသူနိုင်ငံသားတွေရဲ့တိုက်ခိုက်မှုအနေနဲ့ကြီးထွားလာမှုနဲ့ရင်ဆိုင်နေရပြီလို့လည်းဇန်နဝါရီလ4ရက်နေ့ကပြုလုပ်တဲ့ရုပ်မြင်သံကြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာသူကပြောဆိုသွားခဲ့ပါတယ
်။ There's high possibility that Muslim be it a member of IS or other group will find way and means to go to
IS တို့မဟုတ်တခြားအဖွဲ့တွေကမွတ်စလင်တွေဟာမြန်မာနိုင်ငံကိုနီလန်းရှာတွားရောက်ပြီးရိုဟင်ဂျာမွတ်စလင်တွေကိုကူညီဖို့ဖြစ်နိုင်ခြေကြီးကြီးမားမားရှိနေတယ်လို့မလေးရှားရဲတပ်ဖွဲ့အကြမ်းဖက်မှုတိုက်ဖျက်ရေးဌာနအကြီးအကဲအယုတ်ခန်းကပြောဆိုသွားခဲ့တာပါစင်ကာပူအခြေစိုက်လုံခြုံရေးဆိုင်ရာကျွမ်းကျင်ပညာရှင်ရိုဟန်ဂူနာရတနာကလည်းအာရှဒေသတွင်းက IS အဖွဲ့ခွဲတွေဟာမြန်မာပြည်တွင်းနဲ့ပြည်ပရောက်မြန်မာတွေကိုပိတ်မှတ်ထားပြီးအချိန်မြင့်တိုက်ခိုက်လာနိုင်တယ်လို့သတိပေးပြောဆိုလိုက်ပါတယ်မလေးရှားနိုင်ငံရောက်မြန်မာနိုင်ငံသားတူကတော့မောင်းနှော်ဒေသမှာစစ်တပ်ပါဝင်လုံခြုံရေးတွေတပ်ဖြန့်ချထားတဲ့အတွက်နောက်ထပ်အကြမ်းဖက်တိုက်ခိုက်မှုတွေရှိလာမှာကိုမစိုးရိမ်ဘူးလို့ပြောပြပါတယ်
။ဒီသူတို့ရဲ့အရင်းနဲ့ပတ်သက်ပြီးတော့ဒီအကြမ်းဖက်အဖွဲ့အစည်းအတွင်ဆောင်တဲ့အဖွဲ့တွေကတော့သူတို့တော့အာခေါင်းမောင်းနှံနဲ့လုံနေကြတာပဲဗျ။သူတို့ရက်စိကြတဲ့နေရာတွေသူတို့ခြေကုပ်ရတဲ့နေရာတွေသူတို့ကတော့ဒါအစင်လာလေးရှိခဲ့တာဟုတ်တော့ကျွန်တော်တို့ရှိမယ်ကတော့အခုကသူတို့လောလောဆယ်မျက်စိကြရလဲဖြစ်နေတယ်နိုင်ငံတကာကနေပြီးတော့အားရရအောင်လေသူတို့စနစ်တကျသူတို့ဒါကိုလောက်လာခဲ့တယ်လို့ကျွန်တော်ကတော့မြင်တာဟုတ်ခင်ဗျာနော်သို့တော့ကျွန်တော်တို့တိုင်းပြည်မယ်ကျွန်တော်တို့အစိုးရရှိတယ်ကျွန်တော်တို့စစ်တပ်ရှိတယ်သူတို့အစွမ်းကဖောက်ခွဲတာတို့ဘာလို့လောက်လာရင်တော့မပြောတတ်ဘူးပေါ့သူတို့အခွင့်အရေးတွေအနေနဲ့ကြိုကြကြိုကြသွားလုပ်တဲ့ဟာမျိုးကတော့ကျွန်တော်တို့တိုင်းပြည်ကအခုရှိနေတဲ့စစ်တပ်တို့ဒီလက်နက်ကင်အဖွဲ့အစည်းတို့ဟိုရဲအဖွဲ့တို့ကတော့အဲ့ဒါတွေကဒီလောက်ကြီးဆိုရင်ဇာမရှိဘူးလားလို့ပဲလေခင်ဗျာဒီကမ္ဘာလုံးမှာရှိနေတဲ့သူတို့အဖွဲ့အစည်းတွေအကုန်လုံးပြုံပြီးလဲကျွန်တော်တို့ပုံမဲ့လာပြီးတော့အပြစ်ပုံချရင်တော့လေတော်တော်လုံယူရမယ်သဘောမျိုးပဲ
အဒီတော်တွင်မှာပဲအခုဇန်နဝါရီလ9ရက်နေ့ညကမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာအလုပ်သမား73ဦးကိုလူတစုကညဘက်ချောင်းမြောင်းပြီးဓာတ်နဲ့တိုက်ခတ်ခဲ့တဲ့အတွက်မြန်မာနိုင်ငံသား4ဦးအသက်ဆုံးရှုံးခဲ့ရပြီးအတချို့ကလည်းဆေးရုံတင်ထားရတယ်လို့မလေးရှားနိုင်ငံကပုံး9ရက်သားသမီးနာယီကူညီမှုအသင်းကကိုဆန်းဝင်းကပြောပါတယ်
ဟုတ်ပါတယ်ရှိတော့ညစနေကြီးမှာအလုပ်သွားတဲ့ခါသူနေလေးကိုပြန်လာတယ်ပြန်လာတဲ့အခါမှာလမ်းတစ်ခုရဲ့ရှားမှာလူ73ယောက်ကတူတူလောက်ကနေပြီးတော့ပြန်လာတယ်အဲ့မှာခိုက်ရမှုဘာမှလည်းမရှိဘဲနဲ့လူတစုကလာပြီးသူတို့ဓာတ်နဲ့စက်လိုက်ဟိုလာခုတ်ကြတယ်အဲ့လိုလာခုတ်တဲ့ဆာမှာ၄ယောက်ကပေါ်ချင်းမင်းတင်သွားတယ်သုံးယောက်ကအတွင်းလူသားအနေနဲ့စာရန်စီရီမှာစေကုသမှုခံရပါညဘက်ဆိုတော့ကောက်ခွဲပြပြဟိုကြည့်တင်တော့မရလိုက်ဘူးဖြစ်နေတော့အလုံးကလည်းဝင်ပြီးခုတ်ကြတဲ့တောင်ဆိုချောင်းလန်သွားကြတယ်အဲ့လိုဖြစ်နေကြတယ်
လုံခဲ့တဲ့နှစ်တွေအတွင်းကလည်းမလေးရှားနိုင်ငံမှာအခုလိုချောင်းမြောင်းပြီးဓာတ်နဲ့လယ်လီတက်ခိုက်ခံမှုကြောင့်မြန်မာနိုင်ငံသားအယောက်20လောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကမြန်မာတပ်ရင်းကိုဖောက်ခွဲတက်ခိုက်ဖို့စီစဉ်ခဲ့တဲ့ IS အဖွဲ့ဝင်မွတ်စလင်စစ်သွေးကြွတူကိုလည်းအင်ဒိုနီးရှားရဲတွေကဖမ်းဆီးမိထားပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကရခိုင်ပြည်နယ်မောင်နှောမြို့ကနေကြားဆောင်ရဲစခန်းအကြမ်းဖက်တက်ခိုက်ခံလို့ရဲဝန်ထမ်း9ဦးသေဆုံးခဲ့ရပါတယ်။အဲ့ဒီတိုက်ခိုက်မှုကို RSU အဖွဲ့နဲ့ပတ်သက်တဲ့အကာမူမူဂျာဟက်ဒင်အဖွဲ့ကလှုပ်ဆောင်ခဲ့တာဖြစ်ပြီးအဲ့ဒီဖြစ်ရမှာ IS ပါဝင်ပတ်သက်တဲ့အထောက်အထားမတွေ့ရဘူးလို့တော့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီက Writers သတင်းဌာနကိုပြောဆိုထားပါတယ်။ဒါပေမဲ့ ICG လို့ခေါ်တဲ့နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ကအဲ့ဒီမောင်းနှော်ဒေသကရဲကင်းတွေတိုက်ခိုက်ခံရမှုဟာ Saudi Arabia နိုင်ငံအခြေစိုက် ဟာရကာအယ်ယာကင်အဖွဲ့လက်ချက်ပြပြီးရခိုင်ဒေသမှာအကြမ်းဖက်မှုတွေကြာကြာဆက်ဖြစ်နေလေလေနိုင်ငံတကာအကြမ်းဖက်အဖွဲ့အစည်းတွေနဲ့ပတ်သက်လာနိုင်ခြေပိုများလေလေပဲလို့ပြောဆိုထားပါတယ်။ IS မွတ်စလင်အကြမ်းဖက်အဖွဲ့ဟာပြီးခဲ့တဲ့နှစ်တွေအတွင်းအင်ဒိုနီးရှားမလေးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာအကြမ်းဖက်မှုတွေတိုးမြှင့်လှုပ်ဆောင်လာခဲ့တာပါ။အဲ့ဒီသုံးနိုင်ငံကမွတ်စလင်လူငယ်တွေဟာလည်း IS အဖွဲ့နဲ့ပူးပေါင်းမှုအရှိလေပိုင်းဒေသကိုတပွဲပွဲတွားရောက်နေကြပါတယ်။အင်ဒိုနီးရှားနိုင်ငံကနေဂျီဟက်မွတ်စလင်ဘာသာရေးစစ်ပွဲဆင်နွှဲဖို့တွားရောက်သူ600လောက်ရှိသွားပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာမွတ်စလင်အစွန်းရောက်အုပ်စုတစ်ခုဖြစ်တဲ့ MIT လို့ခေါ်တဲ့အရှိအင်ဒိုနီးရှားမူဂျာဟင်ဒီအဖွဲ့ဟာဝေးလံခေါင်ပြတဲ့ဆူလာဝေစီကျွန်းအလဲပိုင်းကပိုဆိုတောင်ပေါ်မှာအကြမ်းဖက်တိုက်ခိုက်ရေးစစ်တင်တဲ့တွေပို့ချပေးနေပါတယ်။မလေးရှားနိုင်ငံမှာဖမ်းဆီးမိထားတဲ့မြန်မာနိုင်ငံမှာတွားရောက်အကြမ်းဖက်တိုက်ခိုက်ဖို့စီစဉ်နေသူ IS အဖွဲ့နဲ့ပတ်သက်နေတဲ့အင်ဒိုနီးရှားနိုင်ငံသားဟာအဲ့ဒီပိုဆိုဒေသကိုလက်နက်မောင်းကိုတွေတင်သွင်းဖို့ကြိုးပမ်းမှုမှာပါဝင်ပတ်သက်နေသူဖြစ်တယ်လို့လဲမလေးရှားရဲတပ်ဖွဲ့အကြမ်းဖက်မှုတိုက်ခိုက်ရေးဌာနအကြီးအကဲအယူခန်းကတွေ့ဆုံမေးမြန်းခန်းမှာထုတ်ဖော်ပြောဆိုသွားခဲ့ပါတယ်ခင်ဗျာ။